ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝူရန်ရွာအခြေစိုက်ပြည်သူ့စစ်ခန်းကိုဒီကနေ့မနက်အစောပိုင်းကကချင်လွတ်မြောက်ရေးအဖွဲ့ KIA ကလာရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မနက်၈နာရီခွဲလောက်ထိဝိုင်းမော်စတုံးကားလမ်းကိုပိတ်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းမြောက်ပိုင်းကတိုက်ပွဲသတင်းကိုတော့ရန်ကုန်ကစူးစီးပေးပို့တဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုငင်းချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းမှာဒီလ10ရက်နေ့ကစတင်ပြီးစစ်ကောင်စီနဲ့ပြည်သူ့စစ်ဘူးပေါင်းတပ်ဖွဲ့တွေနဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စစ်ရေးတင်းမာမှုတွေတောက်လျှောက်ရှိနေကြတာပါဒီနေ့မနေ့အစောပိုင်း2နာရီလောက်မှာတော့ KIA တပ်ဖွဲ့တွေကဝူရန်ရွာကပြည်သူ့စစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒေသခံတူက VOA ကိုပြောပါတယ
်ဝူရန်မှာ28နာရီနဲ့ဖြစ်ပြီး2နာရီမှာတိုက်ပွဲဖြစ်တယ်3နာရီကျော်ဖြစ်တယ်အဲ့လိုမျိုးမနက်မိုးလေးလာတော့ချစ်ကလေးအမိုင်းအဲ့လမ်းမှာရှစ်နိုင်ချစ်လမ်းကိုပိတ်နေတာအချင်းလေးမရလို့အသားလေးမရတော့ကားရအလုံးပိတ်နေတယ်နောက်ပြီးတော့ရှစ်တိုင်းခွဲလောက်မှာတော့ကျောင်းပြည့်ရဲ့လူတွေကတော့သွားပြီးခိုင်းနေ
တိုက်ပွဲဖြစ်ပွားနေတဲ့အချိန်အတွင်းလူနေရက်ွက်ထဲလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာတွေရှိတဲ့အကြောင်းလည်းဆက်ပြောပါတယ်
ကတောင်းရဲ့အချိန်မှာဘောလုံးကွင်းအနောက်မှာကွာရွာမဆိုတာရက်ွက်ရှိတာပေါ့အဲ့ဒီတည်းမှာနဲ့အိမ်မှာကတော့သူဖုန်းကြတာပေါ့ဖုန်းကြတာလူတော့အခြေခံရှိဘူးဒါနဲ့အိမ်ကတော့ချိနေတယ်အဲ့တအိမ်မှာကတော့ဆောင်းအဝင်းလေးကတိရတိပင်အားလုံးကျေကျသွားတာပေါ့အဲ့လိုမျိုးအဲ့ဒါကတော့ပောက်ကွဲမှုပေါ့
KNG ခေါ်ကချင်းသတင်းဌာနကတော့ဝူရန်ပြည်သူ့စစ်စခန်းမှာစစ်ကောင်စီတပ်သားနဲ့ပြည်သူ့စစ်40လောက်ရှိနေကြောင်းနဲ့တိုက်ပွဲအတွင်း6ရောက်သေဆုံးပြီး20လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းရှိတန်း KIA တာဝန်ရှိသူကိုကိုကာဘီသတင်းရေးသားထားပါတယ်။ဒီလ17ရက်နေ့ကတော့ဝိုင်းမော်မြို့နယ်နန်းစော်ရံရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့နောက်ပိုင်းမှာလည်းနေ့စဉ်လိုတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA ဘက်ကပြောဆိုထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်နန်းဝွန်ရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားမနေ့ကဗုဒ္ဓဘူးနေ့နေ့ကင်းပိုင်းတနင်္လာလောက်ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဟာ3နိုင်နီးပါးကြာမြင့်ခဲ့ပြီးနန်းဖက်ကနဲ့105မိုင်အခြေဆိုင်စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ကူပေးခဲ့တယ်လို့ဒေသခံတူကပြောပါရယ်ဒီကနေ့မိုးလွယ်တနင်္လာလောက်မှာတော့ကုတ်ခိုင်မြို့နယ်နန်းဖလုံးဘက်မှာတိုက်ပွဲဖြစ်ပွားကြောင်း2နိုင်အကျော်မှငြိမ်သက်သွားကြောင်းသူကအခုလိုပြောပါရယ
်ဒီနေ့ကတော့ဟိုဘက်လိုပြောတာပဲပါလေဟိုနန်းဖလုံးဘက်လိုပြောတာပဲခါတိုင်းဖြစ်နေကြဟိုနောင်ဘက်ပဲတနင်္လာဝင်းလောက်ကဖြစ်တာတနင်္လာဝင်းလောက်ကနေထူနေတာအခုတော့တော့လည်းနေပြီးတော့ခဏငြိမ်သွား
အခုတိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA အကြားဖြစ်ပွားတာလို့ဒေသခံတွေကပြောပေမဲ့အတီးပြုတ်ကျရယူဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလ25ရက်နေ့တုန်းကလည်းကုတ်ခိုင်မြို့နယ်မန်းနောင်ကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာတော့3နှစ်အရွယ်ကလေးငယ်တအူးဦးကောင်းကိုလက်နက်ကြီးကြီးစားထိမှန်ပြီးသေဆုံးခဲ့ရပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်ကုတ်ခိုင်ဒေသဘက်တွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲမိုင်းရှူမြို့နယ်ဘက်မှာတော့စစ်ကောင်စီကတပ်စခန်း3ခုကိုရုတ်သိမ်းပေးဖို့တောင်းဆိုထားတာကိုရှမ်းပြည်တိုးတက်ရေးပါတီ SSPP ကလက်မခံတဲ့အတွက်စစ်ရေးတင်မာမှုတွေလည်းရှိနေပါတယ်ခင်ဗျာ။